အခုကိုစောစောဆောင်ရွက်နေတဲ့အခမဲ့စာကြီးတိုက်တွေကိုဒီငကင်ရောင်းပြီးတော့ထူထောင်တာပေါ့လေဘေးကနေစိတ်ကူးစိတ်သားနဲ့ရပြီးတော့ဆောင်ရွက်တာလေခင်ဗျာ
ကျွန်တော်ရဲ့စိတ်ကူးတွေကတော့လေဒီငယ်တွေကစာဖတ်ခြင်းတွေစာကြီးတိုက်တွေမရှိဘူးပေါ့လေစာငတ်တဲ့လူတွေစာမဖတ်နိုင်မှကြောက်လို့မလို့ကျွန်တော်စာကြီးတိုက်ကိုထူထောင်တာပါခင်ဗျာ
ကိုစောစောဒီလုပ်ငန်းတွေစပြီးလုပ်တဲ့အခါမှာပေါ့လေဘယ်လိုအခက်အခဲနဲ့ရင်ဆိုင်ရလဲဆိုတာလေအဲ့ဒါလေးပြောပြပေးပါဦးခင်ဗျာ
အခက်အခဲတွေကတော့အများကြီးပေါ့ကျွန်တော်စာကြည့်လိုက်တဲ့တွေဝင်နေစာအုပ်စာပြီးတော့အခမဲ့ငါးလူလေးမမှုရင်ပြရမယ်မန်ပါပေးရမယ်ပေါ့လေလူကြီးကြီးနဲ့ညာသားတယောက်တော်သားတယောက်ကိုမငါးဘူးပေါ့လေမငါးလို့ကြတော့ကျွန်တော်စာအုပ်တွေဝယ်ဖတ်တယ်ဝယ်ဖတ်ပြီးတော့ကျွန်တော်လူလေးတောင်းတွေရောက်တော့မှစာပီပီဖတ်ခဲ့လို့ဒီပညာတွေရှိခဲ့တယ်လေဖွေးရပညာတဲ့များစာအုပ်တွေဖတ်လိုက်လို့တော့ဒီပညာတွေရှိရှိနဲ့သူ့ပြက်မယ်ဆိုတဲ့ယုံကြည်ချက်နဲ့ကျွန်တော်ကနေပြီးတော့အဲဒီစာကြည့်တဲ့ကိစ္စထောင်းတာပေါ့
အကိုစောစောကလေကြောက်ပရောင်းစာတိလို့သိရတယ်လေအခုဘာဖြစ်လို့ကိုစောစောရဲ့ဒီစာကြည့်တဲ့ကိုမန္တလေးစာကြည့်တဲ့လို့နာမည်ပေးထားတာလေခင်ဗျာ
ကျွန်တော်ကမန္တလေးစာကြည့်တိုက်ဆိုတာမန္တလေးမြို့ကြီးကိုချစ်လို့မလို့မန္တလေးမန္တာကြီးနှလုံးသားလှလုံးကိုပြီးထားတာပါညကုမာတတိုက်ပေါ့နော်ကန်ကြီးတောင်မှာတတိုက်ကျောက်ပောင်းမြို့ပေါ်မှာနှစ်တိုက်တကိုင်းတိုင်းမှာတတိုက်ကျောက်ပောင်းတောင်ဘက်မှာတတိုက်အားလုံးပေါင်း6တိုက်ပါခင်ဗျာ
ဟုတ်တယ်ဆိုစာကြည့်တဲ့6ခုတိတိလောက်ထားတာပေါ့လေအဲ့တော့စာအုပ်ပေါင်းဘယ်လောက်လောက်များရှိလဲခင်ဗျာ
ကျွန်တော်ကတလောက်တတောင်းဖို့ဟိုစာအုပ်ပေါင်းတတောင်းလောက်ကိုလူရပေါ့နိုင်ငံမြန်မာနိုင်ငံအကြီးကြီးမှာရှိရစာကြည့်တိုက်ရေပေါ့အဲကျွန်တော်စာကြည့်တိုက်ကတော့3000 4000အလုံးမျိုးရနေကုန်ရှိရပေါ့စာကြည့်တိုက်တိုက်ပေါ့အ
ဲ့တော့ကိုစောစောဒီလိုလုံးနိုင်မှုအတွက်ကနောက်ကနေပြီးတော့ဒီမှာပေါ့ငွေကြီးထောက်ပံ့မှုကဘယ်လိုရပါလဲခင်ဗျာ
ငွေကြီးထောက်ပံ့မှုကတော့အဓိကကတော့ကျွန်တော်ကမြန်မာပြည်ကိုပြည်မှုစာပေနဲ့ပြည်ပြန်ပါလေကျွန်မဒီဥပဒေကိုအကောင်းဆုံးလဲနေတာစာပြီးရည်ကျွန်တော်ငါးခင်ရောင်းရတာစာရှိတဲ့ဖုန်းလိုပဲလी
ငါးခင်ရောင်းတာတခုတည်းနဲ့ပေါ့ကိုစားဖို့တောက်ဖို့ကလည်းရှိသေးတယ်နောက်တစ်ခါဒီစာကြည့်တဲ့အတွက်လောက်ရတော့သူကအလျင်ရောမီရလားခင်ဗျာ
ခဲရများတယ်အများပါတယ်ဒါပေမဲ့စာပြီးစွမ်းနဲ့မကြောက်ဘူးလीဒါပေမဲ့ငါးခင်ရောင်းနေတနည်းကို3000ပါပုံမှန်စုတာလဲတစ်လောက်ကို6000မျိုးရှိတယ်လို့လေပတ်တယ်ကျွန်တော်ကအများကြီးငါအများကောင်းမှုစာအုပ်တွေကိုစာကြလို့ရှိရင်စာကြည့်တဲ့လူခွက်ခွက်ဖွင့်နေပေါ့အဲ့လိုမျိုးတွေနဲ့ကျွန်တော်လေပတ်တာများပါတယ
်โอเคဆိုတော့အဲ့တော့ကိုစောစောကပေါ့လေစာကြည့်ရအစာအုပ်တွေကိုပေါ့လေအိမ်တိုင်ရာရောက်ပို့ပေးတယ်ဆိုတော့တနည်းကိုအဲ့ဒီလိုပို့တာ ਨੇ ဆိုတော့ကို ငါးခင်အလုတ်ကလည်းရှိသေးတယ်ဆိုတော့ကိုစောစောအကူညီပေးတဲ့လူတွေရောရှိလားခင်ဗျာဒီကိုဝိုင်းပြီးတော့
မရှိဘူးခင်ဗျာကျွန်တော်လို့တော့ဘာမျိုးပေါ့နော်ကျွန်တော်မှာတယောက်နဲ့ရန်ကုန်တက်လာလေတငယ်ချင်းမိတ်ဆွေဆိုတာပေါင်းနေတာကျွန်တော်တရားအောင်လို့ဒီမလာစောစောဆိုတာလူများကြည့်လာလေကျွန်တော်လို့ငယ်လေး73နှစ်သားတော့လည်းစာကြည့်တိုက်ခွင့်နေတော့ဘာလို့ကျွန်တော်ကရုံးကန်နေရပဲဒါပေမဲ့ကိုတမိုင်းကူကြီးရမှာဖြစ်တဲ့အတွက်ကျွန်တော်မကြည့်ရမှာလည်းမကိုဘူးလေအဲစာကြည့်တဲ့ဥမာစာကြည့်တဲ့ဥတရားအောင်မှမရှိဘူးဒါပေမဲ့စာအုပ်ငှားရလားဆိုတော့ဒီနေ့ညာနဲ့ချီချီတော့ငှားရတယ်ပေါ့လေ
အဲ့လိုမျိုးပေါ့လေဒီနိုင်ငံအတွက်ကိုဒီစာပေမြင့်တင်ဖို့အတွက်လည်းရည်ရွယ်ချက်တွေရှိတယ်အဲ့လိုမျိုးရည်ရွယ်ချက်ရှိလို့ရှင်ကိုစောစောကိုတိုင်ရောဘာဖြစ်လို့ဒီကျောင်းပညာရေးကိုပေါ့ဆက်ပြီးတော့မတင်တာလဲခင်ဗျာ
ကျောင်းပညာရေးကဆက်မတင်တာဆိုတာကျွန်တော်တို့ကဟိုတင်ကျင်နိုင်တဲ့ပညာရေးကိုဟာဒီနေ့တော့တင်လို့မရအောင်ခင်ဗျာကျွန်တော်တို့ယူရရင်မြောက်ဖက်မှာပင်းချောင်းတစ်ပင်းချောင်းဆိုတာရှိရလေအဲ့ပင်းချောင်းကြီးကတရားမထိုးနိုင်ဘူးလေဒီမှာထိုးပြီးမဲ့လူမျိုးရှိတော့ကြတော့ချောင်းရည်တာလို့ရှိလို့ရှိရင်အဲ့စီတာရွာကနေပြီးတော့မဲဒီချောင်းကိုဟိုနှစ်လလောက်တော့ချောင်းကပြရတယ်လေချောင်းပြရတော့ကြတော့ကျွန်တော်တို့အဲ့မှာချောင်းမနေနိုင်ဘူးပြောလေချောင်းမနေနိုင်တော့ချောင်းတွေထွက်ခဲ့ရတယ်အခုရန်ကုန်ရောက်တော့ကြတော့လေကျွန်တော်တို့ဒီငါးကင်းတစ်လုံးနဲ့အန်ယူအလုံးနဲ့စပ်ဆိုက်တိုက်တယ်ဆိုတော့လူငယ်ဘဝကိုတော့မှအရှင်ကမရှိခဲ့တော့ဘူးလေလူငယ်တယောက်ပျော်ရွှင်မှုဆိုတာကိုလည်းမရခဲ့တော့ဘူးလေ
ကိုစောစောဒီစာကြည့်တဲ့လုပ်ငန်းကိုလှုပ်လာတာဘယ်လောက်ကြာပြီလဲခင်ဗျာ
ကျွန်တော်အခုအသက်သက်ခွန်နဲ့နေရှိပါပြီ3နှစ်တောင်ကနေစာကြည့်တဲ့လောကထဲကိုဝင်လာတာပါစာခွန်တာပါခင
်ဗျာဒါဆို3နှစ်ကျော်ရှိပြီပေါ့နော်အဲ့တော့ကိုစောစောအနေနဲ့ပြောပြပေးပါဦးကိုစောစောရဲ့ညီမန်းချက်မျှော်မှန်းချက်ကနောက်အနာဂတ်အတွက်ကိုဘယ်လိုများမျှော်မှန်းထားလဲခင်ဗျာ
အဲကျွန်တော်မြန်မာပြည်ကြီးကိုအရေးဆိုင်ကြီးအားဆိုင်လေးဆက်စာကြည့်တိုက်တွေအများကြီးပေါ်ပေါက်စေခြင်းနဲ့လေမြန်မာပြည်အနှံ့ကိုကျွန်တော်ကစာကြည့်တိုက်တွေအများကြီးဖွင့်ခြင်းနဲ့အဲတော့ကျွန်တော်ယူမှန်းကျဲပြီးသွားလို့ရှိရင်ကျွန်တော်ရဲ့ရွာပြီးနားမှာဟိုအိမ်မက်တရားကြီးပေါ်လေးရဲ့တူတရား50တော့ကျဲတဲ့တရားလေးတစ်စင်းကိုထိုးခြင်းတာအိမ်မက်အဲ့ဒီတရားကိုထိုးလို့ရှိလို့ရှိရင်ကျွန်တော်တို့စေးရုံစေးကန်းတွေကိုကြောက်ပရောင်းအောင်တွားလို့ရမယ်လေပြီးတော့တဲ့ချောင်းရဲ့ဘေးကမေဒီယာကိုကျွန်တော်တို့ရွာပြီးရွာလူတွေကိုကျောင်းသားကြီးပညာကြီးတင်လို့ရမယ်လေ။ကျောင်းကျလို့ရမယ်။ဥပမာကျွန်တော်တို့ဒီပင်ချောင်းတရားမရှိတဲ့အတွက်ဒီကျောင်းသူကျောင်းသားတွေလို့တော့ ရမဖျားနာတဲ့လူတွေမိကိုက်လူသားတွေဆိုပြီးဒီချောင်းရည်ရရေသားကြီးနေလို့ရှိလို့ရှိရဲအကြောင်းနဲ့တက်နိုင်ဘူးဆေးရုံဆေးကောင်မသွားနိုင်ဘူးလေတက်ပေါင်းများစွာကိုသတိကြရတယ်ပေါ့နော်ဒီပင်းချောင်းကြီးကိုမကျော်နိုင်လို့မလို့ဒါကတရားမရှိလို့မလို့ဒါကကျွန်တော်အိမ်မက်ပေါ့ကျွန်တော်ရဲ့ဓာတိနေမျိုးလေးကိုပညာတတ်တွေဖြစ်စေခြင်းနဲ့လေကျွန်တော်လိုလူတွေမဖြစ်စေခြင်းဘူးလေ
ဟုတ်ကဲ့အခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆက်ပြီးကျေးဇူးတင်ပါတယ်